ဧပြီလ22ရက်နေ့ကကြာရောက်တဲ့မြေကဘာနေ့အတ္တိအထိမ့်မတ်အနေနဲ့နိုင်ငံရဲ့အကြီးဆုံးနဲ့ရှေ့အကြဆုံးသစ်ပင်တချို့ကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးပြီးအမိန့်စာထုတ်ပြန်လိုက်ပါတယ်။ဝါရှင်တန်ပြည်နယ်ခီးစဉ်အတွင်းသူ့အနေနဲ့လက်မှတ်ထိုးထုတ်ပြန်ခဲ့တဲ့အမိန့်အရသစ်တော်ဌာနမြေယာစီမံခန့်ခွဲရေးဌာနနဲ့အမျိုးသားဥယျာဉ်ဝန်ဆောင်မှုဌာနတို့အနေနဲ့တော်မီလောင်ကျွမ်းမှုနဲ့ယာတိဥဒုပြောင်းလဲမှုတွေရဲ့ချိန်ချောက်မှုအန္တရာယ်တွေကနေအဲ့ဒီသစ်ပင်ကြီးတွေကိုအကာအကွယ်ပေးဖို့လှုံ့ဆော်ကြရမှာဖြစ်ပါတယ်။ဒီသစ်ပင်ကြီးတွေအနေနဲ့ကဘာကြီးပူနွေးလာမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုအများအပြားဆုပ်ယူနိုင်တဲ့အတွက်ကြောင့်ယာတိဥဒုပြောင်းလဲမှုကိုအကာအကွယ်ပေးနိုင်တဲ့မိဖက်တွေဖြစ်ကြပါတယ်။သစ်ပင်အမြင့်ကြီးတွေဖုံးလွှမ်းနေတဲ့ Redwood သစ်တော်တွေကကဘာမှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ဓာတ်ငွေတွေကိုထိထိရောက်ရောက်ဆုပ်ယူထားနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပေမဲ့မကြသေးခင်ကထောင်ထဲချီတဲ့အပင်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်။သမရဂျိုးပိုင်တင်ရဲ့အမိန့်အရဘဝအစိုးရတစ်တော်မန်နေဂျာတွေဟာတစ်နှစ်အတွင်းနိုင်ငံအနှံ့ကအဲ့ဒီလိုတစ်ပင်ကြီးတွေကိုခွဲခြားသတ်မှတ်ရေးတွက်ပေးရမှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုတွေဟာမကြာခင်နှစ်တွေကမိုးခေါင်မှုတော်မီလောင်ကျွမ်းမှုနဲ့အပင်ရောဂါတွေကြောင့်ပျက်စီးပြုံးတိကုန်တဲ့တစ်တော်တွေကိုကာကွယ်စောင့်ရှောက်ရာရောက်စီပါတယ်။